အခန်းငါဖျားသခင်ဒီသူ၏မိသားစုနောက်သို့လက်နေပါတယ်လွန်ခဲ့တဲ့အခန်းမှာကျွန်တော်ရေးသားခဲ့တဲ့အတိုင်းပဲတန်ရှင်သောဝိညာဉ်တော်ကြွဆင်းလာသည်ဆိုတဲ့အကြောင်းကိုယေရမိပရောဖက်နဲ့တကွယေဇေလပရောဖက်တို့အားဖြင့်ဖျားသခင်ပေးထားခဲ့တဲ့အသက်တော်သဘောတူစာချုပ်ရဲ့ပြည့်စုံခြင်းဖြစ်ခဲ့ပါတယ်ယေဇကျေလအနာဂတိကျမ်းအခန်းကြီး31အခန်းငယ်31ကနေပြီးတော့34အထိယေဇကျေလအခန်းကြီး36အခန်းငယ်22ကနေပြီးတော့28အထိယုံကြည်သူတူဦးစီတိုင်းမှာဝိညာဉ်တော်၏လှူဆောင်မှုဟာကျွန်တော်တို့၏အချင်းအစာရိတ္တပြည့်ပြားမှုအပေါ်မှာအောင်မြင်မှုကိုဖြစ်စေနိုင်ပါတယ်၎င်းကိုပုံကွမ်းသူဝိညာဉ်ရဲ့ပါးကိုတစ်ချက်ရိုက်ချင်းအနေနဲ့တွေ့မြင်ကြည့်ပါ ဒါပေမဲ့ဒီအရာဟာအခြားသောပုံကံသူဝိညာဉ်ဆိုးများအဖွဲ့ကိုပူ၍တိုက်ရိုက်ဖြစ်သောတိုက်ခိုက်မှုတစ်ခုပင်ဖြစ်ပါတယ်။တန်ရှင်သောဝိညာဉ်တော်ရဲ့ရောက်ရှိလာမှုဟာဘေဘလုံရဲတိုက်ဆန့်ကျင်ပုံကံမှု၌တိုင်းနိုင်ငံများအားဖျားသခင်တောင်းပေးခဲ့တဲ့ဖျားသခင်ရဲ့ပုံကံသူသားများအားဆန့်ကျင်၍စေရေကျူးကျော်မှုတစ်ခုဖြစ်ခဲ့ပါတယ်တရားဟောရာကျမ်းအခန်းကြီး32အခန်းငယ်8အဲ့ဒီဝိညာဉ်များဟာဖျားသခင်ကိုအစီခံခြင်းမှဆန့်ကျင်ပုံကံခဲ့ပြီးစာရိတ္တပြပြလာခဲ့ကြတာဖြစ်ပါတယ်သူတို့တွေဟာသူတို့ရဲ့လက်အောက်ရှိတိုင်းနိုင်ငံများရဲ့လူမျိုးများကိုအလွေသုံးစားပြုခြင်းအမှုစတင်လှုပ်ဆောင်ခဲ့ခြင်းဖြစ်ပါတယ်82ခုမြောက်သောဆလံယေရှုဟာအဲ့ဒီအရာအလုံးကိုသိရှိထားခဲ့ပြီးဖြစ်ပါတယ်ကျွန်တော်တို့ဟာယေရှုထမြောက်တော်မူခြင်းနောက်ပိုင်းရေးသားခဲ့တဲ့ဓမ္မသစ်ကျမ်းစာအများကိုဖတ်တဲ့အခါမှာကျွန်တော်တို့ဟာအဲ့ဒီအရာကိုနားမလည်ခဲ့ကြပါဘူးတမန်တော်ဝတ္ထုအစပြုပြီးတော့ဗျာဒိတ်ကျမ်းအဆုံးအထိပေါ့ဏိဂုံးရဲ့အစယေရှုဟာကောင်းကင်ဘုံသို့ပြန်တက်သွားသောအခါအေအာများဟာယုံကြည်သူများအထဲမှဝိညာဉ်တော်၏ဆင်းကြွလာခြင်းနှင့်တကိုးအာဏာစတင်ခဲ့တာဖြစ်ပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အခန်းငယ်26ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး15အခန်းငယ်26ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး16အခန်းငယ်9ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး24အပတ်ငယ်49ယေရှုအသက်ပြန်ရှင်လာပြီးနောက်ပိုင်းမှာသူသည်ရက်ပေါင်း40ပတ်လုံးမြေကြီးပေါ်မှာရှိခဲ့ပြီးဤအတော်တွင်သူဟာသူ့ရဲ့နောက်ကိုလိုက်ကြတဲ့တပည့်တော်များကိုများမကြာမီမှာဝိညာဉ်တော်ကြွဆင်းလာမည်ကိစ္စကိုပြောခဲ့ပါတယ်အဲ့ဒီနောက်သူတို့နဲ့အတူရှိစဉ်မှာသူသည်ယေရုရှလင်မြို့မှမထွက်ခွာပဲခမည်းတော်ဤဂရိတော်ကိုစောင့်ဆန်းနေရမည်အကြောင်းသူတို့ကိုမိန့်မာတော်မူခဲ့ပါတယ်ထိုဂရိတော်ကိုငါဟောပြောသဖြင့်သင်တို့သည်ကြားသိခဲ့ရပြီဂရိတော်အချက်အမူကားယောဟန်သည်ရေ၌ပိဋကစံကိုပေး၏သင်တို့သည်မကြမမြင်မီတန်ရှင်သောဝိညာဉ်တော်၌ပိဋကစံကိုခံရကြလိမ့်မည်ဟုမိန့်တော်မူ၏တော်တော်မရှိတော်လဲသင်တို့အပေါ်တို့တန်ရှင်သောဝိညာဉ်တော်ဆင့်သက်လာသောအခါသင်တို့သည်တကိုးကိုခံရ၍ယေရုရှလင်မြို့မှစသောယူရပြည်ရှမာရိပြည်မြေကြီးစွန်းတန်အောင်ငါ၏တည်တည်ဖြစ်ကြလိမ့်မည်ဟုမိန့်တော်မူခဲ့ပါသည်တမန်တော်ဝတ္ထုအခန်းကြီး1အခန်းငယ်4ကနေပြီးတော့အခန်း5အထိအကယ်၍သင်သည်တမန်တော်ဝတ္ထုကိုဆက်လက်ဖတ်ရှုပါကယေရှုဘာကိုဆိုလိုကြောင်းဖတ်ရှုရမှာအချိန်မကြပါဘူးယေရှုထွက်ခွာသွားသည်နဲ့ချက်ချင်းဝိညာဉ်တော်သည်ဆင့်သက်လာပြီးယုံကြည်သူများကြားရနိုင်တဲ့လေဤပုံတရံနဲ့မိဤပုံတရံယုံကြည်သူများအထက်ကိုဝင်ရောက်လာခဲ့ပါတယ်သမန်တော်ဝတ္ထုအခန်းကြီး1အခန်းငယ်9ကနေပြီးတော့17အထိဒီအရာတွေဟာအသက်တော်ဝိညာဉ်ရေးရာဖြစ်ရတစ်ခုဖြစ်ပါတယ်အဲဒါကြောင့်ဘုရားသခင်သည် ၎င်းကိုရုပ်ပိုင်းဆိုင်ရာနမိတ်လက္ခဏာများနဲ့အတည်ပြုပေးခဲ့ပါတယ်ပေတကုတ်တေပွဲနဲ့ရောက်တဲ့အခါမှာအဲ့ဒီလူအပေါင်းတို့ဟာတင်ရင်တညွတ်တွေစုဝေးပြီးတော့အဲ့ဒီအချိန်မှာလေပြင်းမုန်တိုင်းဟာတခဏအချင်းတွင်ကောင်းငင်ကဆင်းသက်လာပြီးထိုသူတို့နေထိုင်တဲ့အိမ်ကိုပြည့်စေခဲ့ပါတယ်ထိုခဏအချင်းမှာကွဲပြားသောရှာတို့သည်မိရှာကိတို့ထင်ရှား၍ထိုသူအတီးတီးတို့အပေါ်သို့တည်နေကြ၏ထိုသူအပေါင်းတို့သည်လည်းတန်ရှင်သောဝိညာဉ်တော်နှင့်ပြည့်ဝ၍ဝိညာဉ်တော်သည်ဟောပြောသောအခွင့်ကိုပေးတော်မူသည့်အတိုင်းအမျိုးမျိုးသောဘာသာစကားအပြင်ဟောပြောကြလေ၏လို့တမန်တော်ဝုဒ္ဓအခန်းကြီး1အခန်းငယ်1ကနေပြီးတော့4အထိတွေ့ရပါတယ်တန်ရှင်သောဝိညာဉ်တော်ဟာယေရှု၏နောက်လိုက်များအား꿰ပြသောဘာသာစကားများစွာကိုပြောတတ်အောင်လွှတ်ဆောင်ပေးခဲ့သည်ဟုကြံရှိတဲ့ပုံပြများသည်ကျွန်တော်တို့ကိုဖော်ပြထားပါတယ်သူတို့တွေဟာကဘာအနှံ့အပြားမှာရောက်ရှိလာတဲ့ဂျူးလူများကိုပြောဆိုနေခဲ့ပါတယ်။သူတို့တွေဟာယေရှုသေခြင်းမှအသက်ပြန်ရှင်ခြင်းအကြောင်းကိုပြန်ပြောခဲ့ကြပါတယ်။ဂျူးလူမျိုးများဟာတိုင်းတစ်ပါးနိုင်ငံမှာတွားရောက်နေထိုင်ရန်အတင်းအာရမစေခိုင်းခြင်းခံခဲ့ရတဲ့တိုင်းတစ်ပါးသားနေမည်များအတွင်းမှာရှိတဲ့အစ္စရေလလူမျိုးများအားပေးထားတဲ့အမည်တစ်ခုဖြစ်ခဲ့ပါတယ်သူတို့ရဲ့ပုံပြင်ဇက်လန်းများဟာတမဟောင်းကျမ်းစာထဲမှာတွေ့ရပါတယ်ယေရှုရဲ့နောက်လိုက်တပည့်တော်များရဲ့သူတို့ကိုဟောပြောနေမှုအားလုံးဟာသူတို့ရဲ့ဘာသာစကားများနဲ့ကြားခဲ့ရတဲ့ဧည့်သည်ဂျူးလူမျိုးများဟာလည်းတမဟောင်းကျမ်းနဲ့ဆိုင်တဲ့အစ္စရေလလူမျိုးများဖြစ်ခဲ့ကြပါတယ်သူတို့တွေဟာယေရုရှလင်မြို့ကိုဂျူးလူမျိုးတို့ရဲ့ဘာသာရေးဆိုင်ရာပိယတ်တရက်ကိုကျင်းပရန်ရောက်ရှိလာခဲ့ကြတာဖြစ်ပါတယ်။အဲဒီလူတွေဟာယေရှုနောက်လိုက်တပည့်တော်များဖြစ်သူကိုယေရုရှလင်မြို့ရှိဂျူးလူများကတည်ထားခဲ့ကြပြီးသူတို့တွေဟာအယက်မူးနေကြတယ်လို့တွေးတောခဲ့ကြပါတယ်။ဒါပေမဲ့တည်တရက်တည်ဤယုံကြည်သူများအခြားသောဘာသာစကားကိုပြောဆိုနေတယ်ဆိုတာမဖြစ်နိုင်ပါဘူး။ဒါပေမဲ့အဲ့ဒီအချိန်ကတမန်တော်ပေတရုကသူတို့ကိုတိတာထင်ရှားစွာသူတို့အတွက်ရှင်းပြပြောဆိုခဲ့ပါတယ်။သူဟာအဲ့ဒါထက်ပိုပြီးတော့လှုပ်ဆောင်နေတဲ့ပြင်းထန်တဲ့လှုပ်ဆောင်ချက်ကိုလှုပ်ဆောင်တဲ့အခါမှာအဲ့ဒီလူစပီးကိုမူရဲလို့ဆွတ်ဆွေးချင်းခံခဲ့ရပါတယ်။အဲ့ဒီအချိန်မှာတကြိတ်တပါတော့တမန်တော်နဲ့တကွပေတရုဟာထပြီးတော့အဲ့ဒီလူကိုကျေသောအတန်နဲ့ဟောပြောခဲ့တဲ့စကားကတော့ယေရုရှလင်မြို့သူမြို့သားနဲ့ယူရလူအပေါင်းတို့သင်တို့သည်ဤအရာကိုသိမှတ်၍ငါစကားကိုစစ်စစ်နားခံကြလော့ယခုအချိန်ကနာနဲ့တစ်ချိန်ကြီးအချိန်ရှိသည်ဖြစ်၍သင်တို့ထင်သည့်အတိုင်ဤသူတို့သည်ရည်မှူးကြသည်မဟုတ်ဤအရာကပရောဖက်ယောလာဟောပြောမှုသောအရာဖြစ်သည်ဟောပြောဘူးသောအချက်အမူကနောင်ကာလ၌လူမျိုးတကာတို့အပေါ်သို့ငါ၏ဝိညာဉ်တော်ကိုငါသွန်လောင်းမည်။သင်တို့၏သားသမီးတို့သည်ပရောဖက်ညာနှင့်ဟောပြောကြလိမ့်မည်။အသက်ငယ်သောသူတို့သည်ပြာရိတ်ယူပါယုံတို့ကိုမြင်ရကြလိမ့်မည်။ထိုကာလ၌ကငါ၏အမှုကိုဆောင်ရွက်သောယောက်ျားမိန်းမတို့အပေါ်သို့ငါ၏ဝိညာဉ်တော်ကိုသွန်လောင်း၍သူတို့သည်ပရောဖက်ညာနှင့်ဟောပြောကြလိမ့်မည်။အထက်မိုးကောင်းကင်၌အံ့ဖွယ်သောအရာတို့ကို၎င်းအောက်ရက်မြေကြီးပေါ်၌တွေးမိရှံမိခိုရီဟုသောပုပ္ပနမိတို့ကို၎င်းပြတ်သားမည်ထောခါထာရဖျားကိုပထနာပြုသောသူရှိသမျှတို့သည်ကေတေနမူချင်းတို့ရောက်ရကြလတ္တန်ဟုဖျားပြရိတ်တော်ရှိ၏အစ္စရေလလူတို့ငါစကားကိုနားထောင်ကြလော့သင်တို့သိကြသည့်အတိုင်းနာဇရက်မြို့သားယေရှုသည်ထူဆန်းသောတကူနမိတ်လက္ခဏာအံ့ဖော်သောအမှုတို့ကိုသင်တို့တွင်ပြုရသောအခွင့်နှင့်ဖျားသခင်ပေးသနာတော်မူသောတက်တေကိုရသောသူဖြစ်၍ဖျားသခင်ပြတ်ထန်းတော်မူသောအလိုတော်အားဖြင့်၎င်းအနာကဒန်တညံတော်အားဖြင့်၎င်းအနှံချင်းကိုခံရသောထောယေရှုကိုသင်တို့သည်ဖမ်းဆီး၍မတရားသောသူတို့လက်ဖြင့်လက်ဝါးကတိုင်၌ ရိုက်၍ကုတ်မြစ်ခိတ်ကြပြီ။ထိုသူကိုတေချင်းဝေရဏသည်အစဉ်ခြေနှောင်ချုပ်ကန်၍မဖြစ်နိုင်သည်နှင့်ထိုဝေရဏကိုဘုရားသခင်သည်ချွတ်ပေ၍ရှင်ပြန်ထမြောက်စေတော်မူပြီ။ထိုသို့ဘုရားသခင်သည်လက်ကြော်ဖက်၌ချီးမြှောက်တော်မူသဖြင့်ထိုသခင်သည်ဂရိတော်နှင့်ရှင်သောတန်ရှင်သောဝိညာဉ်တော်ကိုခမည်းတော်ထံ၌ခံရပြီးသည်ဖြစ်၍သင်တို့တိမြင်ကြရသောအရာကိုညွှန်လောင်းတော်မူ၏သူတို့သည်သူတို့၏ကိုယ်ပိုင်မျက်စိများနှင့်တွေ့မြင်နေရပြီးသူတို့၏ကိုယ်ပိုင်နားနှင့်ကြားခဲ့ရပြီးဖြစ်ပါれအဲ့ဒါ၏ဟာတန်ရှင်သောဝိညာဉ်တော်၏ကြွလာတော်မူခြင်းအကြောင်းဖြစ်ပေါ်လာခဲ့ရခြင်းဖြစ်ပါれပေတရုကသူတို့ကိုပြောခဲ့ပါれဖျားသခင်သည်ယေရှုနှင့်ဆက်ရှင်၍ဖြစ်ပစ်ခဲ့တဲ့အရာနဲ့၎င်းသည်မိသည့်အရာကိုဆိုလိုကြောင်းသူတို့ကိုပြောပြရန်သူ၏ဝိညာဉ်တော်ကိုဆက်လွတ်တော်မူပြီးဟုသူသည်သူတို့ကိုပြောပြခဲ့ပါသည်။ယေရှုဟာရွေးချယ်ခြင်းခံသူတဦးဖြစ်ခဲ့ပါသည်။သူရောက်လာခဲ့ပြီးပါပြီ။သူဟာအသက်ခံခဲ့ရပြီးပါပြီ။သူဟာတည်ခြင်းမှထမြောက်ခဲ့ပြီးဖြစ်ပါသည်။ထို့နောက်ယခုအခါသူတို့သည်ယေရှုကိုယုံကြည်သင့်ပါပြီ။ပေတရု၏ပြင်းပြတဲ့စကားပြောမှုရလအလွန်အံ့ဩဖွယ်ရာဖြစ်ခဲ့ပါတယ်။လူပေါင်း3000သည်အပြစ်လွှတ်ခြင်းအတွက်သခင်ဖျားအမည်နာမကိုအော်ခဲ့ခဲ့ပြီးတော့ကေတင်ချင်းတို့ရောက်ခဲ့ကြပါတယ်။တမန်တော်ဝတ္ထုအခန်းကြီး1အခန်းငယ်41အကယ်၍တင်းသည်အသင်းတော်တွင်ဤအကြောင်းအရာကိုကြာတိပါကအိယာမှာများသောအားဖြင့်လဝါကတိုင်အကြောင်းကိုတရားဟောဆရာမှစတင်ပြောဆိုသည့်အချိန်ဖြစ်ပါတယ်ပြဿနာမရှိပါအကြောင်းမှာလဝါကတိုင်နဲ့ရှင်မြတ်ထမတော်မူခြင်းတို့ဟာဤအခြေအနေတို့ပို့ဆောင်ပေးခဲ့ခြင်းဖြစ်ပါတယ်ဒါပေမဲ့နောက်ထပ်တစုံတရာသည်ဖြစ်ပြနေပါတယ်ကျွန်တော်တို့ဟာပုံပြင်နဲ့ဆက်ရှင်ပြီးအလွန်အရေးကြီးသောတစုံတရာကိုလွေးချော်နေပါတယ်။တဘာဝအလွန်ဖြစ်သောကျူးကျော်မှုတမန်တော်ဝတ္ထုအခန်းကြီး1ထဲမှာဤဖြစ်ရဟာဝိညာဉ်တော်ဤဆွင်းကြော့အလာတော်မူခြင်းအကြောင်းဖြစ်တယ်ဆိုတာကိုသတိရပါ။တန်ရှင်သောဝိညာဉ်တော်ဤရောက်ရှိလာခြင်းသည်ပရိညာအသည့်ဤအရေးကြီးဆုံးသောအစိတ်ပိုင်းဖြစ်ပါတယ်။ပရိညာအသည့်သည်ဖိယသခင်ကလူသားမျိုးနွယ်အားပေးနေသည့်အသက်တော်ဂရိတစုံတစ်ခုဖြစ်ပါတယ်။ဒီအရာဟာဖျားသခင်ဟာယေရှုကိုညှင်းပေးခဲ့သည့်ဂျူးလူမျိုးများတာမကပဲဟေလသလူမျိုးများကိုလည်းပြန်လည်ရယူရန်ဝိညာဉ်ရေးရာတိုက်ပွဲတစ်ခုအစပြုခြင်းဖြစ်သည်ကိုခရိယန်အများပြားသည်နားလေသဘောပေါက်ခြင်းမရှိကြပါဘူး။ဖျားသခင်သည်ဘာဗလုန်ရဲတိုက်၌သူစွန့်ပေးခဲ့တဲ့တိုင်းနိုင်ငံများအားလုံးထံကသူ့ထံသို့လူများပြန်လည်ခေါ်ဆောင်ဖို့ရန်အတွက်အလိုရှိခဲ့ပါသည်။ဖျားသခင်သည်သူ၏လူမျိုးနွယ်မိသားစုနောက်ကိုလိုက်နေခဲ့ပါသည်။သူ၏သားသမီးများဟာမိသည့်အရာ၌နေထိုင်သည်ဖြစ်စေအကြောင်းမဟုတ်ပါဘူး။အရေးမကြီးပါဘူး။သူဟာသူတို့ကိုပြန်လိုစီချင်ခဲ့ပြီးသူတို့ဟာကမ္ဘာမြေပေါ်မှာအဝေးဆုံးသောနိုင်ငံ၌နေထိုင်နေပါကလည်းသူဟာသူတို့ကိုရှာတွေ့ပါလိမ့်မယ်ဝိညာဉ်တော်ဟာလေနဲ့မီးနဲ့အတူဆင်းသက်လာတဲ့အချိန်မှာတမန်တော်ဝတ္ထုအခန်းကြီးနှစ်ထဲမှာရှိတဲ့ကျွန်တော်တို့ဖတ်ခဲ့တဲ့ပုံပြင်ဟာကျွန်တော်တို့ကိုပြပြထားပါတယ်တမန်တော်ဝတ္ထုအခန်းကြီးနှစ်အခန်းငယ်နှစ်ကနေပြီးတော့3အထိမီးနဲ့လောင်ကျွမ်းတော်မီးခိုးတို့သည်တမဟောင်းကျမ်းထဲမှာရှိတဲ့ဖျားသခင်မြင့်မောက်တော်ဤယူပါယုံထဲမှာရှိတဲ့အရာတွေဖြစ်ခဲ့ပါတယ်ထမယာကျမ်းအခန်းကြီး73အခန်းငယ်21ကနေပြီးတော့22အထိယေဇကျေလအခန်းကြီး1အခန်းငယ်4အခန်းငယ်73အခန်းငယ်29တခါတည်းမှာဖျားသခင်ဒီလေပွေတစ်ခုအပြင်ကြွလာလေးရှိပါတယ်ဟေရှာအနာဂတ်ကျမ်းအခန်းကြီး6အခန်းငယ်4အခန်းငယ်6ယေဇကျေလအခန်းကြီး1အခန်းငယ်4ယောဘဝတ္ထုအခန်းကြီး38အခန်းငယ်1 ယောဘဝတ္ထုအခန်းကြီး40ခန်းငယ်6ပေတရုရဲ့တရင်စကားကိုကြားနာခဲ့ပြီးဝိညာဉ်တော်ဆင်းကျက်လာခြင်းအားဖြင့်၎င်းတို့ကိုယ်ပိုင်မျက်စိများဖြင့်တွေ့မြင်ခဲ့သောဂျူးလူမျိုးတွေဟာကေဒီနမူချင်းနှစ်ရက်ရောက်လာပြီလို့သိရှိခဲ့ကြပါတယ်အဲ့ဒီအထက်မှာဖြစ်ဖြစ်ခဲ့တဲ့အကြောင်းအရာကိုစဉ်းစားကြည့်ပါဣသရေလနိုင်ငံရဲ့ပြင်ပဖြစ်တဲ့သူတို့ဘိုးဘေးများအားအတင်းအကျပ်သွားရောက်နေထိုင်စီခဲ့သောအခြားနိုင်ငံတွင်ဂျူးလူမျိုး3000ဟာနေထိုင်ခဲ့ပါတယ်သူတို့တွေဟာယခုအခါဘာသာရေးဆိုင်ရာအားလက်ရတရက်မှာယေရုရှလင်မြို့သို့ရောက်ရှိလာခဲ့ခြင်းဖြစ်ပါတယ်သူတို့တွေဟာဝိညာဉ်တော်ဆင်းကြွလာမှုချင်းနဲ့ရွေးချယ်ခံထားသူယေရှုအကြောင်းကိုကြားခဲ့ကြပြီးဖြစ်ပါတယ်သူတို့တွေကသူတို့လောက်ဆောင်ခဲ့တဲ့အကြောင်းအရာကိုကြားခဲ့ကြတာဖြစ်ပါတယ်။သူတို့ဟာယေရှုကိုလက်ခံယုံကြည်ခဲ့ကြတာဖြစ်ပါတယ်။သူတို့တွေဟာခရစ်ယာန်များဖြစ်လာခဲ့ကြပါတယ်။သူတို့တွေဟာယေရှုတုန်သင်ခဲ့တဲ့အရာများကိုစတင်လိုက်နာခဲ့ကြတာဖြစ်ပါတယ်။ဂျူးလူမျိုးတွေဟာနောက်ထပ်မြည်တိအရာကိုလောက်ဆောင်ရသည်ဟုသင်ထင်ပါတလေ။သူတို့အိမ်တို့ပြန်သွားခဲ့ပါတယ်။အဲ့ဒီအရာဟာဘာကြောင့်အရေးကြီးပါလဲ။ဘာကြောင့်လဲဆိုတော့ယခုအခါစွန့်ပယ်ခြင်းခံထရတဲ့နိုင်ငံထဲမှာရှိတဲ့လူတွေဟာဖျားသခင်သူတို့အတ္တတာထဲမှာလှုပ်ဆောင်ခဲ့တဲ့အရာတွေကိုပြောကြနေတဲ့ယေရှုရဲ့နောက်တော်လိုက်တပည့်တော်3000ရှိသွားခဲ့ပါတယ်သူတို့ဟာယံလိုသောနေမီမှာနေထိုင်ခဲ့ရတဲ့မကောင်းသောတပုံဝိညာဉ်များ၏ဩဇာအာဏာအောက်မှာရှိတဲ့တစ္ဆာရှိသောယေရှုရဲ့နောက်လိုက်တပည့်အသစ်ဖြစ်လာခဲ့ကြပါတယ်။သူတို့ရာဖျားသခင်ရဲ့လူမျိုးမိသားစုအယွေအစားကိုတိုးပွားစေရန်အစပြုတဲ့ဖျားသခင်ရဲ့နီလန်အသစ်ဖြစ်လာပါလိမ့်မယ်။သူတို့ရာအဲ့ဒီတဲ့ရင်နဲ့အတူထွက်ခွာသွားကြတဲ့အခါပထမဦးဆုံးသောသူများဖြစ်ကြပါတယ်။ယေရှုသည်သူတို့ကိုမိတိအရာအားလှုပ်ဆောင်စေခြင်းခဲ့ပါတယ်။ယေရှုသူ့နောက်ကိုလိုက်တဲ့တပည့်တော်များအားပြောဆိုခဲ့သည့်ဤသူလှုပ်ဆောင်ဖို့ရန်အတွက်ဖြစ်ပါတယ်အဲ့ဒါကိုကျွန်တော်တို့သည်မဟာစီခိုင်းချက်လို့ခေါ်ပါတယ်ခရစ်ယာန်များဟာအဲ့ဒီကျင့်ချက်များကိုကောင်းစွာတည်ထားကြပြီးဖြစ်ပါတယ်သင်တို့တော်၍လူမျိုးတကာတို့ကိုငါတပည့်ဖြစ်စေလျက်ခမည်းတော်သားတော်တန်ရှင်သောဝိညာဉ်တော်၏အနာမ၌ပဒဇံကိုပေးကြလော့ငါသည်တင်းတို့အားပေးသည်မြတ်သောပြည့်ညတ်တော်တို့ကိုစောင့်ရှောက်စေခြင်းကဆုံးမဩဝါဒပေးကြလော့ငါသည်လည်းကကဘာကုန်တည်တံအောင်တင်းတို့နှင့်အတူအစဉ်မပြတ်ရှိသည်ဟုတပည့်တော်တို့အားမိန့်တော်မူ၏ရှင်မသက်ခရွင့်ချံအခန်းကြီး28အခန်းငယ်19ကနေပြီးတော့20အထိဒါပေမဲ့နောက်တစ်ဖန်ကျွန်တော်တို့ဟာအချို့သောအသေးစိတ်အချက်လက်များကိုလွေးချော်နေတတ်ပါတယ်အဲ့ဒီအရာဟာမဟာစေစားချစ်ဤတစိတ်တစ်ပိုင်းသာဖြစ်ပါတယ်အစိတ်အပိုင်းတစ်ခုဟာပျောက်ဆုံးသွားပါတယ်ကျွန်တော်အခန်းငယ်18ကိုကြော်သွားခဲ့ပါတယ်များစွာသောသူတို့ဟာလူမျိုးတကာတို့ကိုတရင်ကောင်းဝင်ခရံမှာကျွန်တော်တို့တာဝန်ဖြစ်ကြောင်းဟောပြောခဲ့သည့်အခါမှာသူတို့ရာအခန်းငယ်18ကိုဖော်ပြလို့မရှိပါဘူးအောက်တွင်ယေရှုပြောဆိုသမျှအပြည့်အစုံနဲ့အလွန်အရေးပါတဲ့တစုံတရာအားအနှစ်အယောင်စလုံးများဖြင့်ဖော်ပြထားပါတယ်ယေရှုသည်အနီးအပါးသို့ချဉ်ကပ်ပြေးလျင်ကောင်းပုံနှင့်၎င်းမြည်ကြီးပုံနှင့်၎င်းစီရင်ပိန်သောအခွင့်တကူရှိသမျှတို့ကိုငါခံရပြီသင်တို့သည်တော၍လူမျိုးတကာတို့ကိုငါတပည့်ဖြစ်စေလျက်ခမီးတော်သားတော်တန်ရှင်သောဝိညာဉ်တော်၏နာမ၌ပတ္တဇံကိုပေးကြလော့ငါသည်တင်တို့အားပေးသမျှသောပြည့်ညတ်တော်တို့ကိုစောင့်ရှောက်စေခြင်းကဆုံးမဩဝါဒပေးကြလော့ငါသည်လည်းကကဘာကုန်တည်တံအောင်တင်တို့နှင့်အတူအစဉ်မပြတ်ရှိသည်ဟုတပည့်တော်တို့အားမိန့်တော်မူ၏ရှင်မာသဲခရုဉ္ချံအခန်းကြီး28အခန်းငယ်18ကနေပြီးတော့20အထိအဲ့ဒီအရာကိုတင်မြင်တွေ့ခဲ့ပါသလားယေရှုသည်ကောင်းဝင်ပုံ၌၎င်းမြည်ကြီးပုံ၌၎င်းစီရင်ပိုင်သောအခွင့်တကူရှိသမျှတို့ကို ပန့်စင်ထားပါတယ်။ကောင်းကင်ဘုံ၌ရှိသောတကိုးအာဏာကိုလည်းနားလည်ရန်လွယ်ကူပါတယ်။ယေရှုသေပြီးရှင်မြတ်ထမ်းမောက်ပြီးတဲ့နောက်မှာသူဒီကောင်းကင်ဘုံသို့သွားခဲ့ပြီးခမည်းတော်ဖခင်တကိုးတော်အာဏာအားလုံးကိုအပ်ပေးခဲ့ပြီးဖြစ်ပါတယ်။ကောလသဲအခန်းကြီး3အခန်းငယ်1ဟေဘေဩဝါဒစာအခန်းကြီး7အခန်းငယ်1တို့တော်မိကြီးပေါ်၌အပိုင်းဒီဘာကိုဆုလိုပါသလဲဤယာဝလွယ်ကူစွာလွယ်မှားတတ်ပါတယ်သူ၏ကောင်းကင်တို့ပြန်ကြွတော်မူခြင်းသည်မိကြီး၌တကိုးအာဏာရှိသူသူတို့၏အဆုံးသတ်နိဂုံးဖြစ်ခဲ့ပါတယ်ဒီတကိုးအာဏာပိုင်ဆိုင်သောသူဟာဘယ်သူဖြစ်ပါသလဲအဲ့ဒါကဘေဘလုန်ရဲတိုက်၌ဖျားသခင်စွန့်ပေခဲ့တဲ့အခါမှာတိုင်းနိုင်ငံများအပေါ်တွင်ဖျားသခင်ခွင့်ခတ်တားတော်မူသောဖျားသခင်၏ပုံကံသူတားတော်များကိုပြောတာဖြစ်ပါတယ်။တရားဟောရာကျမ်းအခန်းကြီး၄အခန်းငယ်19အခန်းငယ်26သင်တို့သည်ဤနေရာတွင်တည်ရှိရန်အခွင့်အာဏာမရှိပါရလကတော့ယေရှုရှင်ပြန်ထမ်းပေါ်တော်မူခြင်းနဲ့ကောင်းကင်ဘုံသို့ပြန်တက်သွားခြင်းသည်ဖျားသခင်ပုံကံသူတားတော်များ၏တကိုးအာဏာကိုယခုပယ်ဖြစ်လိုက်ပြီဖြစ်ကြောင်းအတိတ်ပဲရပါတယ်သူတို့သည်ထိုတိုင်းနိုင်ငံများကိုလူများအပေါ်သို့တည်ယဝင်တကိုးအာဏာမရှိတော့ပါဘူးရွေးချယ်ခြင်းခံတော်သူသည်အာဗြဟံနှင့်ဒါဝိဒ်၏အသားစဉ်မြင့်ဆက်တူဦးဒီဖြစ်လျင်ကဲ့တင်ချင်းသည်ဂျူးလူမျိုးအတ္တာမဟုတ်ပါယေရှုသည်နေရာတိုင်း၌ရှိသောလောကီသားအားလုံးတို့အတွက်ရွေးချယ်ခြင်းခံရသူဖြစ်ပါတယ်ယေရှုသည်တဏ္ဍာန်အားလုံးတည်ယဝင်အရှင်သခင်ဖြစ်ပါတယ်သေဆုံးပြီးတဲ့နောက်ပိုင်းယေရှု၏ဘဝအသစ်သူ၏ကောင်းကင်သို့ပြန်သွားခြင်းနဲ့တန်ရှင်သောဝိညာဉ်တော်၏ဆင်းကြွလာခြင်းဟာပုံကံသူဝိညာဉ်တော်တကိုးအာဏာအတွက်အဆုံးသတ်နေကုန်ဖြစ်ခဲ့ပါတယ်သူတို့ဟာတိုင်းနိုင်ငံများအုပ်စိုးရာတည်ယဝင်အာဏာစက်များကိုဆုံရှုံခဲ့ပြီးဖြစ်တော်လဲသူတို့သည်သူတို့၏တကိုးအာဏာကိုပိုင်ဆိုင်ထားဆဲဖြစ်ပါတယ်ဒါကြောင့်တမသက်ကျမ်းဟာယေရှု၏သေပြီးနောက်ဘဝနဲ့သူ၏ကောင်းကင်ဘုံသို့ပြန်သွားခြင်းကိုနတ်ဆိုးမြတ်၏ဝိညာဉ်ရေးရာစွန့်အားများ၏ကြဆုံးမှုဆက်နွယ်ဖော်ပြထားတဲ့အရာတွေဖြစ်ပါတယ်ဖျားသခင်သည်ယေရှုကိုတေချင်းမှထမ်းမြောက်စေတော်မူသောအခါကောလသဲအခန်းကြီး2အခန်းငယ်7ကျွန်တော်တို့၏အပြစ်များကိုခွန်းလွတ်ပေးခဲ့သောမကပဲကောလသဲအခန်းကြီး2အခန်းငယ်13 14အရာသူသည်အထွတ်အမြတ်အာဏာစက်များကိုလူယူပြီးလျင်ထင်ရှားစွာထုတ်ပြ၍လဝါကတိုင်အားဖြင့်အောင်ပွဲကိုခံတော်မူပြီလို့ကောလသဲအခန်းကြီး2အခန်းငယ်15မှာဖော်ပြထားပါသည်အထွတ်အမြတ်နဲ့အာဏာစစ်များဆိုတာဟာဘာဘလုန်ရဲတိုက်မှာမကောင်းသောနတ်ဖျားများဖြစ်လာခဲ့တဲ့ဖျားသခင်ကိုပုံကံသူတားတော်များရှင်ပေါလုသုံးလုံးထားတဲ့အခေါ်အဝေါ်များဖြစ်တယ်ဆိုတာကိုသတိရပါယောမဩဝါဒစာအခန်းကြီး3အခန်းငယ်18ကောရိန္သုဩဝါဒပထမစာဆောင်အခန်းကြီး15အခန်းငယ်24ဧဖဩဝါဒစာအခန်းကြီး1အခန်းငယ်21ဧဖဩဝါဒစာအခန်းကြီး2အခန်းငယ်1ဧဖဩဝါဒစာအခန်းကြီး3အခန်းငယ်30ဧဖဩဝါဒစာအခန်းကြီး6အခန်းငယ်12ကောလသဲဩဝါဒစာအခန်းကြီး1အခန်းငယ်13အထွတ်အမြတ်နဲ့အာဏာစက်များဆိုတာဟာမကောင်းသောဝိညာဉ်ဆိုးများအားပေါ်ပြရန်တမန်တော်ရှင်ပေါလုမကြာခဏအသုံးပြုလေရှိတဲ့အတုံးနှုံးတစ်ခုဖြစ်ပါတယ်။တည်ခြင်းမှအရှင်ပြန်ထမ်းမောက်တို့ပြီးတဲ့နောက်ပိုင်းမှာယေရှုသည်ကောင်းကင်ဘုံသို့ကြွတော်မူသည်ဖြစ်၍ကောင်းကင်တမန်အစရှိတဲ့အာနာစစ်တကူးများတို့ကိုအုပ်စိုးလျက်ဖျားသခင်လက်ကြတော်ဘက်မှရှိတော်မူပါတယ်။ရှင်ပေတရုဩဝါဒပထမစာဆောင်အခန်းကြီး3အခန်းငယ်22ထောတကူးတော်ကခရစ်တော်ကိုတည်ခြင်းမှထမ်းမောက်စေတော်မူ၍ခရစ်တော်၌ပြုပြင်သောမဟာတကူအာနုဘော်ရှိတကယ်သို့ဖြစ်ကြ၏ခတ်တင်သောအထွတ်အမြတ်အာနာစက်တကူ အစိုးရအချင်းမှစ၍ယခုဘဝနောင်ဘဝ၌ခေါ်ခေါ်တမုတ်သောဘွဲ့နာမအလုံးစုံတို့အထက်ကောင်းရင်ပုံအရ၌မိမိလက်ကြတော်ဖက်၌အလွန်မြင့်မြတ်သောနေရာတွင်ထားတော်မူသောခရစ်တော်အားပေးတော်မူခဲ့ပါသည်။အဖက်ဩရာစာအခန်းကြီး1အခန်းငယ်21 22ထိုအခါခရစ်တော်သည်အထွတ်အမြတ်အာဏာစက်တကူအမျိုးမျိုးတို့ကိုဖယ်ရှင်း၍မိမိနိုင်ငံကိုဖျားသခင်တည်းဟုသောခမည်းတော်၌အပြန်တော်မူပြီးမှကဘာကုံရလတန်းလို့ကောရိန္သုဩဝါဒပထမစာဆောင်အခန်းကြီး15အခန်းငယ်24မှာဖော်ပြထားပါတယ်။ရှင်ပေါလုသည်ယေရှုသေပြီးနောက်အသက်တာ၌ကောင်းကင်ဘုံသို့ပြန်ကြွတော်မူခြင်းကိုတန်နိုင်ငံများအပေါ်၌တကူအာဏာပေးထားသောဖျားသခင်ပုံကန်သူတားတော်များအတွက်တကူအာဏာ၏အဆုံးသက်တကယ်သို့တွေ့မြင်ခဲ့ရပါတယ်။ဒါကြောင့်မလို့သူသည်လည်းထိုစစ်ကူအားဟေလတလူမျိုးတို့များ၏ကေတင်ချင်းနှင့်ဆက်ဆက်ပေးထားသည်မှာအောစရာမရှိပါဘူး။ရှင်ပြန်ထမြောက်တော်မူပြီးသောယေရှုနှင့်ဝိညာဉ်တော်သည်ဟေလတလူမျိုးများကိုသူတို့အားကျွံပြုတ်ပြီးအလွေသုံးစားပြုတ်သည့်ဝိညာဉ်ဆိုးများထံမှလွတ်ပေးပါလိမ့်မည်82ခုမြောက်သောဆလံအပိတ်ငယ်2ကနေပြီးတော့5အထိဘာဗလုန်ရဲတိုက်မှာတိုင်းနိုင်ငံများအားပိန်ချစေပြီးနောက်ပိုင်းမှာဖျားသခင်သည်အာဗြဟံထံတွင်ပေါ်လာခဲ့ကြောင်းကိုမှတ်သားထားပါသူနှင့်သူ၏သားစဉ်မြစ်စစ်များအားဖြင့်ထိုတိုင်းနိုင်ငံအလုံးသည်တနေ့တွင်ကောင်းကြီးမင်္ဂလာကိုခံစားရလိမ့်မည်ဟုသူသည်အာဗြဟံကိုပြောခဲ့ပြီးဖြစ်ပါသည်။ဟေလတလူမျိုးများထံကိုဆစ်လွတ်ခြင်းခံရသည့်တမန်တော်ရှင်ပေါလုဟာထိုဂရိတော်ကိုကောင်းစွာသတိထားခဲ့ပါသည်။ဟေလတလူမျိုးများဟာဖျားသခင်အားသူ၏တနာချင်းဂိူနာအတွက်ချီးမွမ်းခြင်းခံစီရန်အာဗြဟံကိုပေးထားသည့်ဂရိတော်များအားယေရှုကအတည်ပြုပေးသည်ဟုသူရေးခဲ့ပါသည်။ယောမအောရဆာဆောင်အခန်းကြီး15အခန်းငယ်10ကနေပြီးတော့9အထိရှင်ပေါလုဟာဤအကြောင်းအရာအလုံးကိုပြောဆိုထားခြင်းမပြီးသေးပါဘူးဖျားသခင်ဟာဘေတော့ခါမှတပါအမျိုးသားတန်းနိုင်ငံများအပေါ်မှာလက်မလျှော့ခဲ့အကြောင်းကိုဖော်ပြရန်တမဟောင်းကျမ်းအားကိုးကားခြင်းပါတယ်သူဟာသူ၏မိသားစုထဲမှာတစ်ချိန်လုံးသူတို့ကိုလူချင်းခဲ့ပါတယ်။တမဟောင်းကျမ်းထဲမှာရွေးချယ်ထားတဲ့သူကိုယေရှိအမျိုးဇစ်မြစ်ဟုဆိုထားကြောင်းရှင်ပေါလုကတည်ထားခဲ့ပါတယ်။ယေရှိဟာဒါဝိဒ်ရဲ့ဖခင်ဖြစ်ခဲ့ပါတယ်။အဲဒီမှာယေရှိသားစဉ်မြစ်စ်တူသည်တပါးအမျိုးသားတို့ကိုအုပ်စိုးရန်ထွက်ပေါ်လာပြီးတပါးအမျိုးသားတို့ဟာသူ့ထံ၌စီးကပ်ကြလိမ့်မည်လို့အတိတ်ပဲရပါတယ်။စွန့်ပစ်ချင်းခံရတဲ့နိုင်ငံများသည်တနေ့တစ်ချိန်မှာစစ်မှန်သောဖျားကိုကိုးကွယ်လာကြလိမ့်မယ်လို့ရှင်ပေါလုကတည်ထားတာဖြစ်ပါတယ်။138ခုမြောက်သောစာလံအပိတ်ငယ်1ဖျားသခင်အစီအစဉ်သည်ဝိညာဉ်ရေးရာတိုက်ပွဲတစ်ခုဖြစ်ခဲ့ပါတယ်။ဝိညာဉ်တော်ဆင့်သက်လာတဲ့အခါမှာလူပေါင်း3000ကျော်ဟာယေရှုကိုလက်ခံယုံကြည်ခဲ့ကြတဲ့အချိန်မှာအစပြုခဲ့တာဖြစ်ပါတယ်။တမန်တော်ဝတ္ထုအခန်းကြီး1ထိုအသက်တော်ယုံကြည်သူများဟာနိုင်ငံအများအပြားမှာရှိတဲ့သူတို့ရဲ့နေအိမ်များစီပြန်သွားခဲ့ကြပါတယ်။ယေရှုရဲ့တရင်ကောင်းဟာယံလိုပြီးမကောင်းသောဝိညာဉ်များရဲ့လက်အောက်မှာရှိတဲ့ထိုနိုင်ငံများထဲသို့ဝင်ရောက်ပြန့်နှံ့စေခဲ့ပါတယ်။တမန်ကျမ်းစာကယုံကြည်သူများဖြစ်လာသည့်လူသစ်များကိုဖျားသခင်ရဲ့နိုင်ငံတော်ရောကြီးထွားမှုကိုဖော်ပြခဲ့ခြင်းဖြစ်ပါတယ်။လူသားများဟာအကျင့်ပြစ်သောမကောင်းသောဝိညာဉ်များထံကလှည့်ပြန်လာပြီးဖျားသခင်မိသားစုထဲမှရှိတဲ့အဖို့ဝင်များဖြစ်လာသည့်အခါတွင်ဖျားသခင်နိုင်ငံတော်သည်ကြီးထွားလာခဲ့ပါသည်။ဝိညာဉ်ဆိုးများဟာမိသူဝများထာဝရအသက်ကိုပေးလိမ့်မည်မဟုတ်ပါ။သူတို့သည်ယေရှုကိုလက်ခံကြသည့်အခါတွင်ဝိညာဉ်ဆိုးများ၏နိုင်ငံတော်ဟာတည်ငြိမ်လာပါသည်။ဖျားသခင်နိုင်ငံတော်ကကြည်ပွားလာပါတယ်ဖျားသခင်နိုင်ငံတော်ဟာဝိညာဉ်ရေးရာနီလန်တစ်ခုအရာအိနီယာမှာရှိနေပြီးသားဖြစ်ပါတယ် ၎င်းတို့ဟာရုပ်ပိုင်းဆိုင်ရာမဟုတ်သဖြင့်တာမန်မျက်စိများဖြင့်လည်းမမြင်တွေ့နိုင်ပါဒါပေမဲ့၎င်းတိုင်းနိုင်ငံဟာဤနေရာမှာအပြည့်အဝမရောက်ရှိသေးပါဘူးဖျားသခင်ကသူတို့ကိုချစ်တော်သားသမီးများကိုရှာဖွေခြင်းရစ်တန့်ခြင်းသူ၏မိသားစုထဲတွင်လူချင်းသည့်အချိန်တစ်စက္ကန့်ပင်ကျွလွန်သွားခြင်းမရှိခဲ့သေးပါဘူးသူ၏ဝိညာဉ်ရေးရာဆိုင်ရာလွှမ်းမိုးမှုနဲ့အာနာတကူတော်ဟာနေရာတိုင်းနဲ့အခြေအနေတိုင်းမှာရှိနေပါတယ်သူဟာသူ၏အသားသမီးများကိုသူ၏မိသားစုကြီးထွားလာစေရန်လွှမ်းမိုးထားပြီးလုပ်ပိုင်ခွင့်အာဏာပေးထားပါတယ်တနေ့တွင်ဖျားသခင်အစီအစဉ်သည်ပြည့်စုံလာပါလိမ့်မယ်ဒါပေမဲ့၎င်းတို့ဟာပြည့်စုံမှုမရှိသေးပါသူသည်ပို၍များသောလူသားများကိုသူ၏မိသားစုထံပြန်လည်ရောက်ရှိလာဖို့ရှာဖွေနေဆဲဖြစ်ပါれအဆုံးမှာအရာရာတိုင်းဒီဖျားသခင်အစီအစဉ်အတိုင်းတာလင်းအဆုံးသက်သွားမှာဖြစ်ပါれ